Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်အောက်တိုဘာလ29ရက်တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ2425 3251နဲ့လိုင်းလာမီတာ190ကနေတိုက်ထုတ်ရနေပါပြီ။ကျမနာလာပါကုညာပိုင်းအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။ကျမတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကုညာဝင်းအောင်နဲ့အတူကြီးညာပါမယ်။အင်ဒိုနီးရှားနိုင်ငံမှာခီးတယ်နဲ့လေရင်အမှုတန်းစုစုပေါင်း189ယောက်လိုက်ပါသွားတဲ့ခီးတယ်တင်လေရင်ပင်လယ်ထဲကိုပြက်ကျခဲ့ပါတယ်။အမေရိကန်ထိပ်တန်းဒီမိုကရက်တစ်ထံစားလိုက်ကနေဖောက်ခွဲပစ္စည်းတွေပေးပို့ခဲ့သူကိုတော့ဒီကနေ့ပထမဆုံးအချိန်ဖြစ်ရုံးထုတ်ဖို့ရှိနေပါတယ်။ဒီလိုထိပ်တန်းရောက်တဲ့တွင်ကိုနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်။ရခိုင်အရေးကြောင့်မြန်မာကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကို EU ဥရောပသမဂ္ဂဘက်ကဖယ်ရှားလာနိုင်တဲ့အပေါ်အမြင်သဘောထားတွေမှကြားရမှာကတော့
အားလုံးကရုပ်ရည်ကြီးကြံထွက်သွားလို့ဆိုကျွန်တော်လူတွေလောက်အလုပ်ပါပြုတ်ပုံ။အဲဒီလောက်ပြုတ်တဲ့လူတွေကပြောမယ်ဆိုရင်ကျွန်တော်တို့တိုင်းတာတန်းမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ5000လောက်ရှိတယ်လို့ဆိုရ
မယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများတက်မကအဖွဲ့ချုပ် CTUM ဥက္ကဋ္ဌဦးမောင်မောင်မရှင်အပြည့်စုံကတော့နောက်ပိုင်းမှာကြာမှာပါ။ဒါအပြင်မြန်မာလူခွင့်ရေးအခြေအနေလေးလာဖို့ရောက်နေတဲ့ EU ဥရောပတက်မကအဖွဲ့တခုနဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေဒီကနေ့ညပိုင်းမှာတွေ့ဆုံဆွေးနွေးကြတဲ့တင်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NTA ခေါ်အပြည့်ရစာချုပ်မှာလက်မှတ်မရေးထိုးတဲ့တိုင်းနာလဲနဲ့ကံဖွဲ့သုံးဖွဲ့ဒီလကုံမှာတရုတ်နိုင်ငံမှာတွေ့ဆုံမှုရှိတဲ့တင်တွေကိုနောက်ပိုင်းမှာကြားမှာပါ။ဒုတိယပိုင်းနာရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါတွေပြောသမျှတက်တန့်ရောင်တင်လွှာနဲ့တရုတ်ကြီးအစီအစဉ်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောင်တင်တွေကိုမတင်ကြီးထိုင်တဲ့ကုညာဝင်းအောင်တို့ကပြောပြပေးပါအောင်ရှင်
။ခီးတယ်နဲ့လေရင်အမှုတန်း189ယောက်လိုက်ပါသွားတဲ့ Lion Air လေကြောင်းလိုင်းလေရင်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေပြန်တက်ပြီး73မိနစ်အကြာမှာပင်လယ်ထဲကိုပြက်ကျသွားခဲ့တယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောပါတယ်။ဌာနရဲ့ပြောခွင့်ရဆူတိုပိုပါဝူနူဂရိုဟိုကအပြက်စီးတပ်ပုံတွေကို Twitter လူမှုကွန်ရက်မှာတင်ထားတာမှာတော့ရှာဖွေကယ်ဆယ်ရေးအဖွဲ့ကဆေးယူထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံး၊စာအုပ်တွေ၊ခီးဆောင်အိတ်တွေ၊လေယာဉ်အပျက်စီးအပိုင်းစာတွေကိုတွေ့ရပါတယ်။ခီးတဲ့တွေထဲမှာတော့ကလေးငယ်တဦး၊မွေးကင်းစာကလေးနှစ်ဦးတို့လည်းပါတယ်လို့ပြောခွင့်ရကပြောပါတယ်။ဂျာဘာကျွန်းမြောက်ပိုင်းမှာပြက်ကျခဲ့တဲ့လေယာဉ်ရဲ့ကိုယ်တွေကိုရှာဖွေရေးအတွက်ရှာဖွေကယ်ဆယ်ရေးဌာနကရင်ငုတ်သမားတွေတုံးပြီးတော့ရှာဖွေနေပါတယ်။အသက်ရှင်ကျင်ရည်သူမရှိတော့ဘူးလို့လည်းဌာနတာဝန်ရှိသူတို့ကပြောပါတယ်။လေရင်ကရေအောက်မီတာ30-35မီတာအနက်ထိကိုထိုးဆင်းသွားခဲ့တာပါ။ကဲယူရက်နဲ့15ကီလိုမီတာအကွာလောက်မှာရုပ်လောင်းတချို့ကိုရှာဖွေတွေ့ရှိထားတဲ့အကြောင်းလဲကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒေတာဆန်တော်ချိန်မိနစ်6:20လောက်ကစတင်ထွက်ခွာခဲ့တဲ့လိုင်းယွန်းအဲရဲ့လေရင်အမှတ် JD610 ကတန်တတ္ထုဒုဖော်ရေးဒေတာဘန်ခဘယ်လင်တန်ကိုမနေ့9:20မှာဆင်းသက်ရမှာဖြစ်တယ်လို့ Flight Radar 24 website မှာဖော်ပြပါတယ်။စီကုံတက်တာပြီးအဝယ်များတဲ့ Boeing 737 MAX လေရင်တစ်စင်းပထမဆုံးပြက်ကျတာလည်းဖြစ်ပါတယ်။လေရင်ပြက်ကျမှုကိုသိရှိထားပြီးအခြေအနေကိုစောင့်ကြည့်နေတယ်လို့လည်းလေရင်ထုတ်လုပ်သူက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
။မေဂန်ပြောင်စုပန်ဆာဗီးနီးယားပြည်နယ်ပစ်စဝမ်မြို့ကဂျူဖီယာကြောင့်တခုမှစနေနေ့ကဖြစ်ပွားခဲ့တဲ့လူ12ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့ရသူတွေအတွက်စူတောင်းပွဲကိုမနေ့တနင်္ဂနွေနေ့ကပစ်စဝါမြို့မှာကျင်းပပါတယ်။ဒီစူတောင်းပွဲကိုဘာသာရေးနဲ့လူမျိုးရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးကြံ့ကြံ့ခံနိုင်မှု၊သီးခံမှုနဲ့ညီညွတ်မှုပြရုပ်တွေကိုဖော်ဆောင်ခဲ့ပါတယ်။ပြစ်ခတ်မှုမှာတနင်္ဂနွေရရှိသူအသက်46နှစ်အရွယ်ရောဘတ်ဂရီဂိုရီဘာဝါစ်ကိုဒီကနေ့တနင်္လာနေ့မှာပြည်တော်စုတရားရုံးမှာရုံးတင်ဆက်ဆွေးမှာဖြစ်ပါတယ်။သူ့ကိုအကြမ်းဖက်မှုလက်နက်ကိုင်တိုက်ခိုက်မှုအမေရိကန်ရဲ့ပြည်တွင်းအခွင့်အရေးဥပဒေတွေချိုးဖောက်မှုအပါအဝင်ရာဇဝတ်မှု29မှုနဲ့အစိုးရရှိနေတွေကဆွဲချက်တင်ထားတာဖြစ်ပြီးပြစ်မှုထင်ရှားရင်တည်တံထိကြာခံနိုင်ပွဲရရှိပါတယ်။အမေရိကန်ပြည်ထောင်စုအတွင်းဂျူးတွေကိုတိုက်ခိုက်မှုထဲမှာတော့အခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်တယ်လို့ဂျူးအဖွဲ့အစည်းဖြစ်တဲ့ Anti-Defamation League ကပြောဆိုပါတယ်။တိုက်ခိုက်မှုမှာတည်ဆုံးခဲ့သူတွေအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေကိုအမေရိကန်နိုင်ငံတစ်ဖက်နဲ့ကနေဒါနိုင်ငံတွေမှာကျင်းပနေတာဖြစ်ပါတယ်။အကြမ်းဖက်မှုကြောင့်သေဆုံးထိခိုက်ရသူတွေကိုလေးစားမှုကိုပြသတဲ့အနေနဲ့အောက်တိုဘာ31ရက်နေ့ထိအမေရိကန်အစိုးရအဖွဲ့အစည်းတွေအားလုံးကအလံတွေကိုတိုင်တဝက်လျှော့ချလွှင့်ထူသွားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သူတွေထံ ဖောက်ခွဲပစ္စည်းတွေပါတဲ့အနည်းဆုံးအထုပ်26ထုပ်ပိတ်ဖို့ခဲ့သူလို့ဆွဆွဲခံထားတဲ့စီးစာဆေရော့စ်ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးရုံးထုတ်ဖို့ရှိပါတယ်။တမရထရန်ကိုအခိုင်အမာထောက်ခံသူတို့ဖြစ်တဲ့အသက်
多年前，家里买了，咱们俩穿过套看的，斯特加瑞，那咱们俩穿也，戴看对也，面哪里过了，这几个的露出来斯特加瑞给他了吧？塞罗斯过了，跑快别西瑞过，啥来干的被剥开都别说出来他了吧？今天的今天哪里都过，第二用家拿被买了，纽约个费德第二用的裤裤，来表白没，拿来看看他家吧的，啥来看的，帮你被剥开木呢，生来比，虽然牙骨呢，人才你也拿来批发的。 ဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်တွေကိုတော့သမ္မတထရန့်ရဲ့တိုက်ခိုက်နေဖြစ်တဲ့ထိတ်တန်ဒီမိုကရက်တစ်ထံကိုပေးပို့ခဲ့တာပါ။သမ္မတဟောင်းဘရက်အိုဘားမာ၊ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်၊၂၀၁၆သမ္မတရွေးကောက်ပွဲမှာဒိုနယ်ထရန့်ရဲ့ပြိုင်ဘက်နိုင်ငံသားဝင်ကြီးဟောင်းဟီလာရီကလင်တန်၊နောက်သမ္မတအိုဘားမာအစိုးရလက်ထက်ကထိတ်တန်အမျိုးသားလုံခြုံရေးအရာရှိထံကိုစားလိုက်ကနေ
Pisa Boduri Pilok and Kebure Seros and Nine, Jitan Shire Lu Sumpia Kanya Yino, Taunan Liza Shinine at Jackan, Nayare Lule, Shinijo Jeff Sessions Gap Yosu Tabarishi.
Nagurian and Ye Nuclear Lenet Pilteni Omime Lu Yonjijo, Nagurian and Saya American Tooth and Tamanga Jojali Bari. Nagurian American Suya Ja, Josu Moody Drain, Totem Moody in a Pathe B. Swinwebo, American Tooth and Man, Stephen, Pegonga, Tangurian and Yai Wunji, Kancho Hwane, Somu Madigni, Twisomare. Korea Junema, Sezune Kuna Kulau Ja, Shilagere, Yanlu Murigo, Sontabo, Bongi Manjatia, American, Tanguria, Suya do Jama, Shinidelu, Tanguria, Tooth and Man, Lido Hune, Twisomida now. ဒီကုန်းကကြောကြလိုက်တာပါနျူကလီးယားလက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်ဟာအရေးကြီးတဲ့အဆင့်ကိုရောက်လာနေပြီဒီကိစ္စမှာဘာဝင်ပတ်သက်ပြီးအနေနဲ့တနိုင်သမျှမကြာခဏတွေးဆုံဖို့လိုတယ်လို့ကိုရီးယားကျွမ်းဆွေညီညာရင်းနဲ့လုံခြုံရေးဆိုင်ရာတောင်ကိုရီးယားထူးကိုယ်စားလှယ်လီဒိုဟွန်းကပြောပါတယ်စင်ကူနိုင်ငံမှာပြီးခဲ့တဲ့ဇွန်လကသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့တွေးဆုံ
ဒီရေအမေရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေမြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကနေရိုဟင်ဂျာမွတ်စလင်အမျိုးသား9ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံတွင်းကရိုဟင်ဂျာဒုက္ခသည်တွေကြားထိတ်လန့်တုန်လှုပ်နေကြပါတယ်။ရိုဟင်ဂျာ9ဦးပြန်လည်လွှဲပြောင်းပေးပြီးသတင်းသုံးပတ်အတွင်းအိန္ဒိယနိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေဖမ်းဆီးထောင်ချခံရတာဒါမှမဟုတ်လဲမြန်မာဘက်ကိုပြန်ပို့ခံရမယ့်အရေးစိုးရိမ်တာကြောင့်ပုံအောင်တင်းရှောင်နေကြသလိုတချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာနေကြပါတယ်။ဒုက္ခသည်အရေးကင်တွေ့တဲ့အိန္ဒိယအမိမြေဝန်ကြီးဌာနကိုဒီကိစ္စဆက်သွယ်မေးမြန်းခဲ့ပေမဲ့မှတ်ချက်ပေးဖို့ညင်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးကြတဲ့ရိုဟင်ဂျာတွေကဘင်္ဂလားဒေ့ရှ်အပြင်အိန္ဒိယတို့လိုတခြားနိုင်ငံတွေမှာလည်းရှိနေပါတယ်။အိန္ဒိယမှာရိုဟင်ဂျာ4000လောက်ရှိနေတယ်လို့ခန့်မှန်းရပြီးဒီထဲက18000လောက်ကတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR အသိအမှတ်ပြုလက်မှတ်တွေကန့်ဆောင်ထားကြပါတယ်ရှင်
။ဒီနေ့ကသမရစီရီဆန္နာကသူ့ကိုလောက်ကြံဖို့အစီအစဉ်လေးရှိခဲ့တာကြောင့်သူ့အနေနဲ့ဝန်ကြီးချုပ်ကိုယာဒူးကနေဖြုတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီနေ့ကသမရကတိုင်းပြည်ကိုဒီနေ့ညကမိခွန်းပြောကြခဲ့ပြီးဝန်ကြီးချုပ်ရန်နီဝစ်ဆင်းနဲ့ဒီယာဒူးကနေထုတ်ပယ်ပြီးအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်တာနဲ့ပါလီမန်ကိုယာယီရနာလိုက်တာတွေနဲ့ပတ်သက်ပြီးသူ့ရဲ့ဆုံးဖြတ်ချက်တွေကိုကာကွယ်ပြောဆိုသွားတာပါ။သူ့ကိုလောက်ကြံမဲ့အစီအစဉ်နေတဲ့မှာ အစိုးရအဖွဲ့ဝန်ကြီးတူပါဝင်နေတယ်လို့သတင်းပေးတူကရဲကိုပြောကြားခဲ့ကြအောင်သမရကပြောပါတယ်။ဒါပေမဲ့ဘယ်ဝန်ကြီးဆိုတာကိုတော့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။သူ့အနေနဲ့ဝန်ကြီးချုပ်ကိုယာဒူးကနေထုတ်ပယ်ဖို့ကလွဲရင်အခြားရွေးချယ်စရာမရှိဘူးလို့ပြောပါတယ်။သမရစရီစနဟာသမရဟောင်းရာဂျာပက်ဆေးကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ထားလိုက်ပြီးအစိုးရအဖွဲ့ကိုလည်းပြန်လည်ဖွဲ့စည်းတောင်းဝန်ပေးပါတယ်
။ပြည်ထောင်နိုင်ငံမှာစနေနေ့ကရဟင်ဖြစ်ကြပြီး၅ဦးသေဆုံးသွားတဲ့အချိန်မှာပရီးမီးယားလိဘောလုံးကလပ်အသင်းဖြစ်တဲ့ Leicester City ပိုင်အသင်းပိုင်ရှင်လည်းပါဝင်သွားပါတယ် Leicester City အသင်းပိုင်ရှင်ဝီချမ်းရဲ့ရဟယင်ဟာဘောလုံးခွင်းထဲကနေပြန်တက်ပြီးတိတ်မကြခင်မှာပဲဘောလုံးခွင်းအပြင်ကကားရပ်ထားတဲ့နေရာမှာပြက်ကျပြီးမီးလောင်သွားခဲ့တာဖြစ်ပါတယ်အသင်းပိုင်ရှင်ဝီချမ်းနဲ့အတူသူ့ရဲ့ဝန်ထမ်းတဦးရဟယင်မှုနောက်ထပ်လိုက်ပါစီးနင်းသူတို့လည်းတည်ဆုံခဲ့တာဖြစ်ပါတယ်သူတို့ကစနေနေ့ညကကစားတဲ့Leicester နဲ့ Western ပွဲအပြီး Leicester အသင်းရဲ့ King Power ဘောလုံးခွင်းကနေရဟတ်ရင်နဲ့ပြန်တဲ့အချိန်မှာပြတ်ကျခဲ့တာဖြစ်ပါတယ်ရှင်
။ဘရာဇီးသမရရွေးကောက်ပွဲမှာတော့တရားဝါဒီလွတ်တော်အမဂျာဘိုဆိုနာရိုအနိုင်ရသွားတာကြောင့်နိုင်ငံသားအခွင့်အရေးနဲ့လွတ်လပ်စွာပြောဆိုခွင့်တို့အတွက်ဆုတ်ယုတ်သွားမဲ့အပေါ်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။မနေ့တနင်္ဂနွေနေ့တုန်းကရွေးကောက်ပွဲမဲရလက်အားလုံးနှီးပါရေတွက်ပြီးသည့်ချိန်မှာတော့ဆိုရှယ်လစ်ပါတီကဘိုဆိုနာရိုက56ရာခိုင်နှုန်းရရှိပါတယ်။ပြိုင်ဘက်အလုံသမားပါတီလက်ဝဲရင်းဖာနန်ဒိုဟာရက်ကထောက်ခံမဲ့44ရာခိုင်နှုန်းရရှိခဲ့တာပါ။ယူရဲချက်တူသူတွေထောက်ခံသူတွေနဲ့အစိုးရကိုဖွဲ့စည်းသွားမယ်လို့ဘရာဇီးနိုင်ငံကိုကြီးမြတ်ပြီးလွတ်လပ်ပြီးကျွေးဝတဲ့နိုင်ငံတစ်ခုအဖြစ်ပြောင်းလဲနိုင်ရေးရည်မှတ်ချက်ပန်းနိုင်ကိုရောက်ဖို့နေမညာမအားကြိုးပမ်းသွားမယ်လို့ရွေးကောက်ခံသမရဘိုဆိုနာရိုကပြောကြားသွားပါတယ်ခင်ဗျာ။
ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကုညာဝဲအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာရော Facebook စာမျက်နှာ VOA Burmese News မှာပါထုတ်လင်းချိန်တဲ့ကြိုင်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်အရေးကိစ္စကိုအကြောင်းပြပြီးတော့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုဥရောပသမ္မတ EU ဘက်ကရုတ်သိမ်းတာဟာပဋိပက္ခကိုနှိမ်မှန်လက်မှတ်အဖြေရှာတာမဟုတ်ဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမ္မတများအဖွဲ့ချုပ် CDUM တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ် CDUM အဖွဲ့တွေဟာဒီကနေ့မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမ္မတကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ဖိုးစောထက်ကပေးပို့ထားပါတယ်
ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုရပ်ဆိုင်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေရဟာတရားမျှတမှုမရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားများသမဂ္ဂအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဦးမောင်မောင်ကပြောပါရယ
်ဒီလို GS withdraw လုပ်တာနဲ့ဟိုတခြားပြင်းနေတဲ့ကိစ္စကပျောက်သွားမလားဆိုတာကျွန်တော်အနာတခြားဆေးတခြားဖြစ်နေလို့ကျွန်တော်ကပြောတာပါအဲ့တော့အရင်ဆုံးဘာလို့အထည်ချုပ်ကဏ္ဍထိမှာလဲဆိုတော့အထည်ချုပ်ကဏ္ဍကကျွန်တော်တို့ကဥရောပကလာပြီးအားထားတယ်။ brand နေရတယ်။ဥပမာဆိုရင်ကျွန်တော်တို့ H&M တို့เนาะကျွန်တော်ရှီဘိုတို့လို့ကလေးတွေလူငယ်တွေဝတ်တဲ့အင်ဂျင်ဝန်ဆောင်ပြအဲ့ဒီ company တွေအားလုံးကရုပ်ရည်ကြီးပြန်ထွက်သွားလို့ဆိုတော့ကျွန်တော်လူတွေလောက်အလုပ်ပါပြုတ်ပေါ့။အဲ့ဒီအလုပ်ပြုတ်တဲ့လူတွေကပြောမယ်ဆိုရင်ကျွန်တော်တို့တိုင်းတိုင်းမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ9000လောက်ရှိတယ်ကဆယ်ဝန်းအနည်းဆုံးလုပ်လို့ရှိတယ်။သူတို့ဒီသူတို့ဒေသမှာဖြစ်လို့အလုပ်ကံမရှိလို့ရန်ကုန်လာပြီးအလုပ်ရှာတဲ့ကိစ္စကထပ်ပြီးတော့အလုပ်ပြုတ်အောင်ပါလားဗျာ။ကျွန်တော်ထင်တယ် this is not fair ဒါကမတရားဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်မို့လို့ဒီမှာလာပြီးတော့ဒီစီးပွားရေးအထူးကွန်ရူပြန်ရုပ်သိမ်းတာဆိုတာကအနာတခြားဆေးတခြားဖြစ်နေတယ်။ဘိုးဘက်မှာပြေးရမယ်ကာကိုတွားပြီးတော့ဒီတိကျတဲ့ထပ်ပြီးတော့ပုံပြွေးကိုလုပ်ဖို့လိုတယ်လို့တော့ကျွန်တော်ကပြန်ပြောချင်ပါတယ်။
တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေကိုတာမကပဲအထက်ချုပ်လူသမား၄သိန်းလောက်ကိုခြိကိုက်လာနိုင်တယ်လို့လည်း CDUM ဥက္ကဋ္ဌဦးမောင်မောင်ကဆိုထားပါတယ်။ဥရောပသမဂ္ဂကိုယ်စားလှယ်ဖွဲ့ဟာဒီနေ့အောက်တိုဘာ29မနက်ပိုင်းမှာပဲလူသမားသမဂ္ဂတွေဖြစ်တဲ့ CDUM နဲ့ MICS ပြီးတော့လူသမားကိုယ်စားလှယ်တွေကိုတွေ့ဆုံခဲ့ပါသေးရဲ့။အထူးကွန်ဗယ်ခွင့်ကို EU ကရပ်ဆိုင်လိုက်မယ်ဆိုရင်မြန်မာနိုင်ငံလိုအခွင့်အရေးရထားတဲ့တခြားနိုင်ငံတွေရဲ့အမျက်ထုတ်တာခံရနိုင်တယ်လို့မြန်မာနိုင်ငံစက်မှုလုပ်မှုနဲ့ကွန်ထုတ်လုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ် MICS ဒုဥက္ကဋ္ဌဦးနော်အောင်ကပြောပါတယ
်။အဓိကအထူးအခွင့်အရေးပေးထားတာကကျွန်တော်တို့နိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူး။ဥပမာကျွန်တော်တို့ဗီယက်နမ်ပေးထားတယ်။ဆိုတော့ကမ္ဘောဒီးယားပေးထားတယ်။အခုကမ္ဘောဒီးယားနဲ့ကျွန်တော်တို့နိုင်ငံကိုစဉ်းစားနေတာရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတာဒီနိုင်ငံကိုစဉ်းစားတာပေါ့ဗျာ။ So Cambodia le tu di yue kao pwe ma pian di ba le atai khan ni ko nei kwet de so pi lo ma tu ro yau tain mo ya chu lo naing ngan ja ro di yakhan yi kachin yi ne patat pi lo ma yau tain mo bo ya so ro di athu kon noi kwin pe tha de naing ngan ni ya nau so wa ba phit ma le so yin chu lo a di athu kon noi kwin ya tha de naing ngan ni ya chu lo naing ngan ko khaw mon phet ตั้วเลยมั้ยบ่ครับဒီဘာလဲကျွန်တော်တို့စီမာတော့ချုပ်တယ်ဒါပေမဲ့ကျွန်တော်တို့ချုပ်တဲ့ကော်လတီကဥရောပကော်လတီဖြစ်တယ်သူပေမဲ့ကျွန်တော်တို့အဲ့ဒီနိုင်ငံကိုကျွန်တော်တို့သွားရတယ်သွားပြီးတော့မှအဲ့နိုင်ငံရောက်ရင်တစ်စိတ်ရိုက်တယ်ဥရောပကိုပို့တယ်ဆိုရင်သူကဟိုရောက်လို့ရှိရင် ဖြစ်တယ်နှစ်ခုရှိတာနဲ့ကကျွန်တော်တို့မတူဘူးပေါ့ဗျာဟိုမှာကျွန်တော်တို့ဒီတရုတ်ဈေးကွက်ကိုကျွန်တော်တို့ကပို့ရတယ်ဆိုပါစို့ကျွန်တော်ဥရောပဈေးကွက်တစ်ခုတိုးလာတာပို့မကောင်းပြီလားပေါ့ဗျာနော်ဆိုတော့ပြီးတော့ဒီဈေးကွက်ရဲ့ဒီပေးနိုင်စွမ်းပေါ့ဗျာပေးနိုင်စွမ်းကလည်းကျွန်တော်တို့ထင်ပါတယ်ဥရောပဘူကောင်းလေးမယ်လို့ထင်ပါတယ်
ဥရောပသမဂ္ဂအီယူကကုန်သွယ်ရေးအထူးခွင့်ရေးတွေကို27.1ကုန်ပိုင်းလာကစပြီးပေးရခဲ့ရပါအဲ့ဒီနောက်ပိုင်းမြန်မာနိုင်ငံကဥရောပကိုပို့တဲ့ပို့ကုန်အလုံးရဲ့83%ရာခိုင်နှုန်းလောက်ဟာအထက်ကျုပ်လုပ်ငန်းကပို့ကုန်ပြီးဖြစ်လာပါတယ်အထက်ကျုပ်လုပ်ငန်းကစပြီးတိုးတက်နေဥမှဆိုရင်2020လောက်မှာအလုပ်ကင်တန်ခွဲကျော်နေပြီးပါပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ10ဘီလီယံလောက်ထိရောက်နိုင်တယ 单东南部老地西梅路路线里个看板他家玩的，提前马尾一看明年准批八个月，六款也七八亩月个江边位，明码能按包北塔也工作一土款也，看金龙国的个边小对木生产的也手臂，也有亚细的个表叔拉拉批交嘛，怎么样？
ကိုယ်စားထက်တဲ့တင်ပြပို့တော်ပါရှင် VOA မြန်မာပိုင်းကနေတင်လိုင်းညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီမိုကရေစီဖော်ဆောင်နေတဲ့အယတ္တအစိုးရလက်ထက်မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတင်မီဒီယာတွေထုတ်ဖော်ရေးသားပိုင်းခွင့်အပါအဝင်ဖြစ်ပေါ်နေတဲ့လူခွင့်ရေးအခြေအနေတွေစစ်ဘေးဆစ်ဆောင်ဒုက္ခတွေအရင်းနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတယ်လို့ CSO မြန်မာလူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်မြန်မာလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့နဲ့မြန်မာနိုင်ငံအခြေစိုက် CSO လူမှုအခြေပြုအဖွဲ့အစည်းတွေဒီကနေ့ညပိုင်းမှာပဲတွေ့ဆုံဆွေးနွေးခဲ့ကြခြင်းပြောဆိုခဲ့ကြတာပါကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတွေကိုဆက်သွယ်မြင်ပြန်ခဲ့တဲ့မဆုမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူအခွင့်အရေးအနေအထားတွေကိုလေ့လာဖို့ရောက်ရှိနေတဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာအောက်တိုဘာလ28ရက်နေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့ဒီကနေ့မှာတော့လုံသမားအဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့ညပိုင်းမှာတော့လူမှုအခြေပြုအဖွဲ့စည်း CSO ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးရာအထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုး EU ရဲ့ပူးပေါင်းအဖွဲ့နဲ့ CSO အဖွဲ့တွေတွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူခွေအနေအထားတွေကိုတွေ့ဆုံဆွေးနွေးခဲ့ကြတာပါကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးက CSO တွေဘက်ကတင်ပြဆွေးနွေးခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလို VOA မြန်မာပိုင်းကိုပြောပြပါဗျာဆေးရော
က်လာတဲ့ဖွဲ့စည်းတွေကဒီနေပယ်ဒေသအစုံအစည်းတွေမှာဒီလူလူရဲ့အခြေအနေတွေလူလူရဲ့အခက်အခဲတွေကိုစူးစမ်းဆောင်ရွက်နေကြတယ်မဟုတ်ကောင်းအောင်စူးစမ်းဆောင်ရွက်နေတဲ့ဖွဲ့စည်းဆိုသူတို့ရဲ့အဖွဲ့ရဲ့ electric media တို့ရှိချက်တွေသူတို့ရဲ့ဟိုမိလာချက်တွေသုံးသပ်ချက်တွေပေါ့ဒါတွေကိုအတိအကျပုံစံဆောင်နေတော့အများကြီးကြပါတယ်ကျွန်တော်တို့အဓိကတော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်တဲ့အကြောင်းအရာအဓိကတော့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အခြေအနေတွေအဓိကမေးတာပေါ့လူ့ခွင့်ရေးအခြေအနေတိုးတက်လာသလားဆွေးနွေးလာသလားနောက်လူ့ခွင့်ရေးအခြေအနေမှာဒီဘိုင်းနေရာအဓိကပို့ပြီးတော့အဲ့ဒီကိစ္စသားရမှုဖြစ်နေတယ်လဲဆိုတော့ဒီအနိုင်ငံရေးကျင်းသားရေးဆိုင်ရာဒီနောက်ဒီစစ်ဘေးရှောင်ကိစ္စတွေစစ်ပွဲဖြစ်နေတဲ့အကြောင်းအရာတွေနောက်လေလေယာဉ်မြေရေးချင်းကိစ္စတွေဒီပါလာရေးဆိုင်ရာဒီဆိုင်ရာဒီပေါ့နော်အဲ့ဒါမျိုးတောင်းရတယ်ဟိတ်စီဆိုင်ရာတောင်းရတာမျိုးတွေကတော့ကော်လိုနီပါအဲသူတို့ရဲ့တွေ့ရှိချက်တွေဖွဲ့စည်းပြီးရဲ့တို့ကြားချင်းပြညာနေတာ
ဟုတ်ကဲ့ဒီမြန်မာနိုင်ငံကိုကုန်သွယ်ရေးရာဆိုင်ရာသူတို့အထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးရာမကြခင်ဆုံးဖြတ်ထားမှာဆိုတော့လက်ရှိဒီမတ်တင်စာရှင်လဲယူလိုမျိုးလူမှုအခြေပြုအဖွဲ့စည်းတွေဘက်ကတင်ပြတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအနေအထားတွေကြောင့်မလို့သူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်တစုံတရာတက်ရောက်မှုရှိနိုင်တယ်လို့ရောယူဆလို့ရလားရှင
်ပြီးတော့သူတို့ကဒီလက်ရှိ action တခုလုံးခုအတွက်ရှင်းလာတဲ့အခါမှာဒီ action အပေါ်မှာဒီဒေသခံတွေရောအဓိကနိုင်ငံတွေမှာရှိနေတဲ့အရက်ဖက်အသီးသီးနဲ့တကယ်တက်ရောက်မှုရှိမဲ့ဒီ labor တွေပေါ့နော်အလုပ်သမားတွေအလုပ်သမားတွေအထိတ်တော့ဆက်ရုံကြီးက
ဒီကနေ့တင်ပြဆွေးနွေးခဲ့တဲ့အနေထားတွေကိုရောကျွန်တော်အားရမှုရှိပါလားသူတို့ဘက်ကရောဒီညီမတို့ဘက်ကနေပြီးတင်ပြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့မှဆွေးနွေးခဲ့တာတွေရောရှိလားရှင်။
ဒီပတ်ကကျင်းပရေးသူတွေအနေနဲ့ရောဆက်လက်အတီးကျနဲ့နောက်ကျစေစနာရီတွေပေါ်မှာအခြေခံပြီးတော့ဖြစ်ရှိတဲ့ဒီကိုပြောကြတာဆိုတော့အဓိကနားထောင်လာအများဆုံးပါနားထောင်သွားတဲ့သဘောပေါ့လေအီးဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာမနက်ပြန်အောက်တိုဘာလ30ရက်နေ့အင်္ဂါနေ့မှာတော့ဝင်ကြီးဌာနကဝင်ကြီးတွေနဲ့နေပြီးတော့မှတွေ့ဆုံဆွေးနွေးဖို့ရှိတယ်လ
MCA လို့ခေါ်တဲ့အပြည့်အစချုပ်ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ဒီလအကုန်တရုတ်နိုင်ငံမှာတွေ့ဆုံမှုရှိနေပြီးအထက်ကတိုက်ပွဲတွေလျှော့ချရင်းနဲ့ငင်းချိုင်လုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးပွဲရှိနေပါတယ်NCA ကိုလက်မှတ်မထိုးသေးတဲ့ဝမိုင်းလာကချင်းရှမ်းမြောက်နယ်ပြည်ရင်းနှီးစတဲ့အဖွဲ့တွေကိုရန်ကုန်မှာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲပူရဲကော်မတီ UPDJC ကော်မတီအစည်းအဝေးကိုလာမယ့်နိုဝင်ဘာလ၁ရက်နေ့မှာတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ဝတပ်ဖွဲ့ကတော့မတက်ရောက်မှာမဟုတ်ကြောင်းပြောဆိုပါတယ်ကိုမိုးစောတင်ပြထားပါတယ
်ဟုတ်ကဲ့ကျေးဇူးအစိုးရရဲ့ဂျာဝင်ဆောင်ရွက်မှုအရအစိုးရရဲ့ငြိမ်းချမ်းရေးကော်မတီ PC ဟာ PSLFDNLA ကိုတအံပလောင်တက်ဖွဲ့MNDA ကကိုကန်တပ်ဖွဲ့ AA ကရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကူမင်းမြို့မှာထပ်မံတွေ့ဆုံကြမှာဖြစ်ပါတယ် MNDA ကကိုကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတွေ့ဆုံမဲ့အစီအစဉ်ကိုအခုလိုပြောပါတယ
်အလုံးတွေ့ဖို့ရှိတယ်30ရက်နေ့ခွင်းမှာဟောကုစလဲရှိမှာ KIE ရဲ့ကုစလဲရှိမှာအော်လုံးလုံးဆရာတော့ကျွန်တော်တို့တွေ့ဖို့ပဲသူတို့အစိုးရနေပဲအရင်ကြည့်မယ်သူတို့ဘယ်လိုလာမယ်လို့နော်လုံးလုံးဆရာတော့သူတို့ဘယ်လိုလာမယ်မသိသေးဘူးနော
်ဒီဆွေးနွေးပွဲကိုအစိုးရဘက်ကငင်းချိုင်းကွန်ဖရင့်ဒူဥက္ကဋ္ဌဦးသိန်းစောနဲ့အတွင်းမှုဦးခင်စောဦးတို့ကဦးဆောင်တက်ရောက်မှာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကလည်းငင်းချိုင်းကွန်ဖရင့်နဲ့ဒီအဖွဲ့၃ဖွဲ့ဟာတရုတ်နိုင်ငံကူမင်းမြို့မှာပဲတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာတိုက်ပွဲတွေလျှော့ချဖို့နဲ့ငင်းချိုင်းလုပ်ငန်းစဉ်မှာပါဝင်ဖို့တွေကိုဆွေးနွေးခဲ့ကြောင်း TNLA အဖွဲ့ရဲ့ပြောခွင့်ရသူဘုံမူတက်အိုက်ကျော်ကပြောခဲ့ပါတယ်ဒီလိုဆွေးနွေးခဲ့ပြီးမဲ့လဲ TNLA တအံပလောင်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေဟာအစိုးရတက်မတော်နဲ့တိုက်ပွဲတွေမကြာခဏဆိုသလိုဆက်လက်ဖြစ်ပွားနေပါတယ်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကသူတို့ပူးပေါင်းဖွဲ့စည်းထားတဲ့ FPNCC ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနဲ့ဆွေးနွေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒီအတော်အတွင်းမှာပဲ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ KNPP ကရင်နီဖွဲ့တွေကိုလာမယ့်နိုဝင်ဘာလ၁ရက်နေ့ရန်ကုန်မှာကျင်းပမယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ဖို့ NRPC ခေါ်အမျိုးသားပြည်လည်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကဖိတ်ကြားထားပါတယ်။ UWSA ဝါတပ်ဖွဲ့ရဲ့လာရှိုးစစ်ဆန်ရေးယုံတာဝန်ကဦးညီရန်ကတော့သူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ဌာနချုပ်အကြောင်းပြန်လာတော့မတက်ဖြစ်ဘူးလို့တော့ပြောတယ်နော်။
SSPP ခေါ်ရှမ်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်စုက
ကိုကကျန်သွားဟောဘောအပြာသာညှိနှိုင်းနေကြပါတယ်ခင်ဗျာနော်အဲဒီ FPNCC တဲ့မှာညှိနေကြပါသူမြင်ကိုမြင်အားလုံးဖလှယ်ပြီးမှပဲတွားရအတူတွားတာပေါ့နော်ဒါတဖွဲ့ပဲတွားဆိုရင်လည်းဘာမှလည်းအထမမြောက်နိုင်ဘူးလေအားလုံးပါမှပဲကောင်းတော့ပေါ့အချိန်ကဒါကတ်လို့နေအချိန်ကတိတ်မရတော့အပြာသာညှိနှိုင်းတဲ့အချိန်နဲ့တိတ်မရတဲ့ခါကျတော့နည်းနည်းအလုပ်ဖိရက်ခဲ့တယ်ပေါ့နော်
FBNCC အဖွဲ့ဝင်မဟုတ်သလို NCA ကိုလက်မှတ်မြေးထိုးသေးတဲ့ KNPP ကကီအန်ဒီတပ်ဖွဲ့ရဲ့သဘောထားကိုတော့အတွင်းရေးမှူးတစ်ခူဘလူးရယ်ကအခုလိုပြောပါတယ်
ဒီနေ့ပြန်ကျွန်တော်ဟိုပါလို့ welcome to see time ဒီတော့အတော့တက်တာပါလို့ကျွန်တော်တော့ NCE ကိုရဒီဒီရောနော်ကျွန်တော်ဒီပြည်ကြီးကိုမလဲဆက်တက်ကိုကျွန်တော်အောင်ခဲ့တာလဲသိမရှိဘူးလေဆိုတော့ပြန်ပြီးသားရှိတိုင်းဆိုတော့ကျွန်တော်လည်းအဲ့ဒီတော့ဒါ time နဲ့ကျွန်တော်ကတော့ရှိတိုင်းပို့ပေါ့နော်ဒီတစ်ချက်ပြန်ရမ်းတယ်လို့
NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးကလက်တလောကျင်းပမဲ့အစည်းအဝေးတွေကိုတရောက်ဖို့အတွက်ယာယီဆိုင်းငံ့ထားကြောင်းဒီလ29ရက်နေ့ကအမျိုးသားပြည်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ဥက္ကဋ္ဌဒေါ်ဆန်းစုကြည်စီကိုစာပေးပို့ထားပါတယ်။ဒီချိန်မှာပဲ NRPC ကကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုတရောက်ဖို့မသေးကြတဲ့အကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတုံ့ပြန်ပြောဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်
။ NCA တနိုင်ကလုံးဆိုင်ရာအပြည့်အစချုပ်မှာလက်မှတ်မထိုးထားပေမဲ့ NCA မူပေါင်းပြန်လည်တုံ့တက်မှုတွေမှာသူတို့သဘောထားအမြင်တွေပါဝင်စေချင်တာမလို့ NCA မှာမပါတဲ့တိုင်းရင်းသားအဖွဲ့ငါးဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့သမရယုံပြောခွင့်ရသူဦးစောထေကအခုမိုးလွယ်ပိုင်းလောက်တဲ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ဒီဆွေးနွေးပွဲကိုတက်ရောက်မယ်လို့မိုင်းလာအဖွဲ့ဖက်ကတရားဝင်တုံ့ပြန်စာရခိုက်ပြီး SSPB ရှမ်းမြောက်အဖွဲ့လည်းတက်ရောက်နိုင်ခြင်းရှိတယ်လို့ပြောပါရယ်။ UWSA ဖက်ကတော့မတက်နိုင်ဘူးဆိုတဲ့တုံ့ပြန်ချက်ရပြီး KNA ဖက်ကတော့တရားဝင်တုံ့ပြန်မှုမရသေးဘူးလို့ဦးစောထေကပြောဆိုသွားပါရယ်။အခုတော့ကျမ်းမာရေးဆိုင်ရာနိုင်ငံတကာသတင်းတပုတ်တင်ပြပါပါဦးမယ်။နာမကျန်းဖြစ်တာတွေအတွက်ဆရာဝန်တွေရဲ့ရှေးရိုးကုရုံးကတော့တောက်ဆေးပေးတာပါ။အခုတော့ဤပညာတွေတိုးတက်လာတာနဲ့အများသူတေသနာပညာရှင်တွေကတောက်ဆေးမပေးဘဲကုသနိုင်တဲ့ကုရုံးတစ်တွေကိုဆန်ဆန်ရှာဖွေလာပါတယ်။ဒီထဲကဖြစ်နိုင်ခြင်းရှိတဲ့ကုရုံးတစ်ခုကတော့တန်လိုက်အမုံတွေကိုအသုံးပြုပြီးနှာချင်းမှုကိုကုသတဲ့နည်းဖြစ်ပါတယ်။ American ပြည်တော်ဆူ Los Angeles California တက္ကသိုလ်တက္ကသိုလ်ကတခုမှကိုရင်တော်ရသတင်းယူခဲ့တဲ့ VOA သတင်းထောက် Elizabeth Lee သတင်းပေးပို့ထားတာကိုမှတ်မှတ်သိအောင်ကပြောပြထားပါတယ်။
နာကျင်မှုတွေအတွက်တောက်ဆေးပေးကုသတာကနောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်တောက်ဆေးမပေးဘဲကုသနိုင်တဲ့ကုထုံးတွေကိုသုတေသနပညာရှင်တွေကရှာဖွေနေကြတာပါလို့ကယ်လီဖိုးနီးယားတက္ကသိုလ်ဇီဝဆေးဘက်ဆိုင်ရာပါမောက်ခဒီနိုဒီကာလူကပြောပါတယ
်။နာကျင်မှုတွေကိုတောက်ဆေးပေးကုသတာကဘေးရွက်ဆိုးကျိုးတွေရှိနေပါတယ်။နာရာသက်သာဖို့အတွက်ဆေးအမြဲတောက်ချင်နေတာမျိုးပေါ့
။ဒီအမဲရောင်အဆက်ကလေးကတန်လိုက်မုံနေပါတဲ့အဆက်ကလေးပါ။ဒီအရည်ရဲကိုတန်လိုက်အဆက်ကလေးထည့်လိုက်ရင်ဘာဖြစ်သွားသလဲဆိုတာမြင်ရမှာပါ။ဒီအမဲရောင်အဆက်ကလေးမှာတန်လိုက်အမုံလေးတွေပေါင်းစပ်ထားပြီး cell protein တွေနဲ့အပြန်အလှန်တုံ့ပြန်တဲ့အခါမှာနာကျင်မှုတွေကိုလျော့ပါးစေတာပါ။အုံနောက်နဲ့ကြိုးယူးမှကြီးမှတွေ့ရတတ်တဲ့ဒီဂျယ်ပုံစံလိုအရေးထဲမှာတန်လိုက်မုံတွေပေါင်းဆက်ပြီးဒံယာရနာကျင်မှုဖြစ်နေတဲ့ကိုခန္ဓာစိတ်ပိုင်းပေါ်မှာတုတ်လင်းရင်အနာသက်သာစေပါတယ်လို့ပါမောက်ခဒီနိုဒီကာလူကပြောပါတယ
် Let's say you had a wound you might then put in this gel that has embedded
ဥမာဒံယာရတယ်ဆိုပါစို့တန်လိုက်မုံတွေပါတဲ့ဒီဂျယ်ကတန်အောက်ဆိုက်ဓာတ်ကအနာကျက်ဖို့အကူအညီပေးတဲ့အပြင်သူကဒဏ်ရာတစ်ဝိုက်မှာတွန်းကန်တဲ့ခံစားမှုကိုလည်းပေးပါတယ်ဂျယ်အရင်မှာပါတဲ့တန်လိုက်ဓာတ်ကတွန်းနဲ့ဆွဲတဲ့ခံစားမှုကိုဖြစ်ပေါ်စေမှာပါဒီလိုတွန်းအားဆွဲအားတွေကအာယုံခံစားသိလွယ်တဲ့ဆဲအရေးအတွက်ကိုရောကျစေတဲ့အတွက်နာကျင်နာကိုတက်တာစေပါတယ
်ဒီကူတုံးနဲ့ပတ်သက်လို့လူတွေပေါ်မဆန်းသက်ခင်မှာဓာတ်ခွဲကမှအချိန်ချင်းဆန်းသက်ရအောင်မှာပါလို့လဲCalifornia တက္ကသိုလ်ကဇီဝဆေးဘက်ဆိုင်ရာပါရဂူကျောင်းသားအလီရန်ဇာဆူရာဘီကပြောပါရင
် These gels are just made in the lab right now. We need to make them to
ဒီဂျယ်ရေကတခွဲကမှပဲဆန်းသက်ရသေးတာပါ။ဒါကိုထိုးသွင်းတဲ့ဆေးရည်လုပ်နိုင်ဖို့လိုပါသေးတယ
်။သုတေသနပညာရှင်တွေကတော့ဒီကုလုံးနဲ့ပတ်သက်ပြီးဖြစ်နိုင်ခြေရှိတာတွေကိုပြောနေကြပေမဲ့လည်းတန်လိုက်မုံကုလုံးအကြောင်းကိုပုံမနားလည်ဖို့လိုအပ်တယ်လို့ဒီကူတုံးရဲ့ဘေးရွက်ဆိုးကျိုးတွေကိုလည်းထည့်စဉ်းစားရမယ်လို့ဇီဝဆေးဘက်ဆိုင်ရာလေ့လာရေးပညာရှင်တွေကထောက်ပြကြပါတယ်ရှင်
။မမသင်းအောင်ပါ FIO American တန်ရဲ့ဒီကနေ့ညပိုင်းအစီအစဉ်ကိုည10:00နာရီအထိ line meter 24 25 30 minute တို့ကနေဆက်ပြီးတော့နားဆင်နိုင်ပါတယ
်။ FIO မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရအောက်တိုဘာလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနာဆရာမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန့်ရောင်တည်င်းလွန်နဲ့ဘလော့ကာတွေပြောသမျှကဏ္ဍကိုကြားကြမှာပါ။တခါတရုတ်နိုင်ငံယူနန်စီးပွားရေးတက်ကတော်မှာမြန်မာစာဧည့်ပါမောက်ခအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်ဖြူဖြူဝင်းရဲ့ယုံကြည်ရာကိုလည်းအခုလိုနားဆင်ရဖို့ရှိပါတယ်
။မြန်မာစာရဲ့ခက်ခဲနေနေမှုမြန်မာစာနဲ့ကဘာကျော်တက်ကတော်တစ်ခုမှာပါမောက်ခဖြစ်နေတဲ့ဆရာကြီးဒေါက်တာလှပေရဲ့လန်ဒန်မြို့ကစာသင်အတွေ့အကြုံတွေကိုတိလာသဘောကျလာနှစ်သက်လာပြီး
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်ဝန်ကြီးချုပ်မဟာတရားမိုဟာမက်အုပ်ချုပ်ခဲ့တဲ့နှစ်ပေါင်း22နှစ်တာကာလအတွင်းမလေးရှားနိုင်ငံရဲ့စီးပွားရေးဟာအချိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်လာခဲ့တာပါဝန်ကြီးချုပ်မဟာတရားရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်ခဲ့ရတာလဲမြန်မာနိုင်ငံအနေနဲ့ရောဖွံ့ဖြိုးတိုးတက်မှုတွေကိုဘယ်လိုအချိန်မြင့်ဆောင်ရွက်နိုင်မလဲဆိုတာတွေကိုတော့စီးပွားရေးပညာရှင်ဦးကန်ထွန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ထေကန်အပြင်ကမ္ဘာမှာဆိုရှယ်လစ်စီးပွားရေးစနစ်နဲ့အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးမူဝါဒနှစ်မျိုးရှိပါတယ်။ဆိုရှယ်လစ်စီးပွားရေးစနစ်ကတော့မြန်မာနိုင်ငံမှာဥနေဝင်လက်ထက်1962ခုနှစ်ကနေ1988ခုနှစ်ထိကျင်းသုံးခဲ့ပါတယ်။1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံမှာဟန်ဟိုမရောက်ဒီမရောက်အာဏာရှင်စီးပွားရေးစနစ်ကိုကျင်းသုံးခဲ့တာမှာတခုမှအောင်မြင်ခြင်းမရှိတဲ့အတွက်ဒေသတွင်းမှာတန်ဇာတာအကျွဲဝါဆုံးလို့ဆိုတဲ့မြန်မာနိုင်ငံဟာကမ္ဘာအဆင်ရဆုံးနိုင်ငံဖြစ်သွားခဲ့ပါတယ်။အရေးရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးစနစ်ကတော့တန်းပြေခေါင်းဆောင်တွေအနေနဲ့အကျင့်ပြတ်ချစားမှုနဲ့မတမာမှုတွေလှုပ်ဆောင်လို့မရနိုင်အောင်သတင်းမီဒီယာတွေကစောင့်ကြည့်ဝေဖန်ပြောဆိုလေးရှိတာကြောင့်အဲ့ဒီအရေးရှင်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးတာများပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်1982ခုနှစ်ကနေ2003ခုနှစ်အကြာတာဝန်ထမ်းဆောင်ခဲ့တဲ့မဟာတရားမိုဟာမက်ဟာနိုင်ငံရေးအရအတိုက်ခံနေတဲ့အစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချတာလူမျိုးရေးအရခွဲခြားအုပ်ချုပ်မှုတွေအပါအဝင်အာဏာရှင်တပ်ဖွဲ့အုပ်ချုပ်ခဲ့တယ်လို့ဝေဖန်ပြောဆိုခံရပေမဲ့စီးပွားရေးဘက်မှာတော့တဟုန်တို့တိုးတက်အောင်ဆန်းဆောင်ပေးနိုင်ခဲ့သူဖြစ်ပါတယ်။ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တဲ့သူ့လက်ထက်တွင်မလေးရှားနိုင်ငံရဲ့စီးပွားရေးဟာတမှုထူးခြားစွာတိုးတက်ပြောင်းလဲလာခဲ့ပါတယ်။အဓိကသူ့ရဲ့အောင်မြင်မှုဟာအာဏာရပြီးမှကြာခဲ့တဲ့နှစ်လောက်အတွင်းမှာပဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပုဂ္ဂလိကကုမ္ပဏီတွေအဖြစ်လွှဲပြောင်းပေးခဲ့တာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မဟာတရားရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်တယ်လဲဆိုတဲ့အပေါ်စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်။မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။ဖလက်တဲ့စီးပွားရေးစနစ်ကိုကျင့်သုံးနေသူတို့ကိုယ်တိုင်ကအာဂတိလိုက်စားမှုတင်းရှင်းနေဆိုပြီးတော့အဲ့လိုဆိုရင်တိုင်းပြည်ကတိုးတက်တာပဲ။ခုနကျွန်တော်ပြောတဲ့အခြေခံမူဝါဒနှစ်ခုကြောင့်တခြားချက်ကြောင့်တိုင်းပြည်ရတဲ့တို့ပြောင်းလဲသွားတယ်လို့ခံစားရတယ်လို့ပဲကျွန်တော်မြင်ပါတာ။ဆိုရှယ်လစ်စီးပွားရေးစနစ်ကျင့်သုံးမယ်၊ခေါင်းဆောင်တွေကကော်ရပ်ဖြစ်မယ်၊မတမာမှုတွေဖြစ်မယ်၊သူတို့အတွက်ပဲခေါင်းဆောင်တိုင်းပြည်ကမခေါင်းဆောင်ဘူး။တစ်ဖက်မှာအပြိုင်ဆိုင်တွေလွတ်လပ်လပ်စီးပွားရေးတွေပြန်ရမယ်။ပြန်ပြီးတော့လူလူကလည်းကောင်းစားမယ်၊တိုင်းပြည်တိုးတက်လာမယ်။တစ်ဖက်မှာအုပ်ချုပ်တဲ့လူစားစားကပေါက်လဲပေါက်ပြန်လုပ်လို့မရတဲ့ချက်ကျန်ဘယ်လန့်စ်တွေပေါ်လာတယ်။အင်းနှစ်ခုကြောင့်လည်းပဲလို့ကျွန်တော်အခြေခံလို့ဒီ principle ကတော့တစ်ခါလုံးမှာအသုံးချလိုက်လို့ရှိရင်ပေးရမ်းနဲ့တားရင်လို့ရှိရင်မမှောင်ဘူး90ရာခိုင်နှုန်းအမှန်ပါတာ
မဟာတရားကလည်းသူလည်း controversy ကင်းတဲ့လူတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာကတော့ तू ဟာဒီဟောတင်းတင်းကြပ်ကြပ်ချုပ်ကိုင်နေအတိုက်ခံနေမထားဘူး तू တတ်နိုင်သလောက်နေကွတ်တယ်ဒါပေမဲ့တိုင်းပြည်စီးပွားတိုးတက်ဖို့အတွက်နဲ့ပတ်သက်လာလို့ရှိရင်တော့ तू ဟာဟို liberal လို့ပြောရမလားသူကစီးပွားရေး policy တွေကိုလွတ်လပ်လပ်ဆရာဥက္ကန်တော်ဆောစောပြောသလို လွတ်လပ်စွာလုတ်ပိုင်ခွင့်ရှိတယ်အပြိုင်ဆိုင်ခွင့်ပေးတယ်ချုပ်ကင်မှုချုပ်ကင်မှုတိတ်မထားဘူးအစိုးရချုပ်ကင်မှုဆိုတော့ပြည်သူလူထုကကြီးပွားချမ်းသာတယ်ဟောစီးပွားကောင်းတယ်စိတ်ချမ်းသာကြတယ်ဆိုတော့ဒါသူကတောက်လျှောက်နှစ်ပေါင်းများစွာဟောဝင်ကြီးချုပ်အဖြစ်နဲ့သူဟိုပေါ့အုပ်ချုပ်ခွင့်ရခဲ့တယ်ပေါ့နော်လူတွေထောက်ခံမှုလည်းအစဉ်တစိုက်ရခဲ့တယ်အဲ့ဒါကြောင့်ဒီတပတ်
ောက်ခံကြတာပေါ့ည
ကျွန်တော်နိုင်ရှင်ပြီးကြည့်ကြတာပေါ့တော့မြန်မာနိုင်ငံအနေနဲ့မလေးရှားကိုဘယ်လိုသင်ကားစာယူလို့ရမလဲဆိုတာကိုကျွန်တော်စဉ်းစားကြည့်တော့မြန်မာပြည်မှာရွတ်သားတဲ့ခေါင်းဆောင်ရှိတယ်အခုလောလောဆယ်ပေါ့နော
်အဲ
ဒါပေမဲ့တိုးတက်မှုမရှိပြန်ရင်လည်းလူတို့ရဲ့အညူစုချင်းကိုခံရမယ်ဗမာပြည်အဲ့လိုအနေထားကိုရောက်နေတာကိုမဟာတရားကြတော့သူကရွလဲရွတ်သားတယ်တိုင်းပြည်တိုးတက်အောင်လည်းသူလုပ်ပေးတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့အနေထားကြတော့ရွတ်သားမှုတော့ရှိနေပြီဒါပေမဲ့တိုးတက်မှုပါမလာသေးတဲ့အခါကြတော့အခုလိုမျိုးဒီဟိုလူတို့ရဲ့ဒီအတိုက်အတာတစ်ခုတည်းပေါ့နော်ဟိုစီပွားရေးရအောင်မြင်မှုမရသေးတဲ့ခါကျတော့တိတ်ပြီးတော့အတန်နေနည်းနည်းပါးပါးဟိုနာဒီနာထွက်တာတွေရှိနေတယ်လို့ယူဆလို့ရလားဥက္ကဋ္ဌဘယ်လိုသုံးသပ်လို့ရလဲနားရှင်ကြည့်တာပေါ့
ဗမာပြည်လူတဲ့ဒါကိုကျွန်တော်လည်းအားမရဘူးလေအားမရဆိုဒီလိုကဘာကဟိုခါရဲဟိုလေးစားယုံကြည်ရတဲ့ပုဂ္ဂိုလ်ကိုတကယ်မှာ well tested leader ပေါ့လေတယောက်ကိုရပြီနဲ့အခုနည်းနည်းခွဲကျော်ပြီခရီးရောက်တဲ့နေရာမှာရောက်တာကျွန်တော်လည်းဒီအဝေးကနေအားမရဘူး။မရတော့ပြန်ကြည့်လိုက်တဲ့အခါမှာနှစ်ပိုင်းကျွန်တော်မြင်တယ်ဗျ။တစ်ပိုင်းကဘာလို့ဒီရောက်လဲဆိုတော့ဟိုတင်းပေါ့ဆယ်ရန်နဲ့ဟောင်းကြီးကကြံနေခဲ့။အဲ့ဒီဆယ်ရန်ဟောင်းကြီးရတရားကြီးကိုကျွန်တော်တို့မဖယ်ထုတ်နိုင်ဘူး။ဆိုဒီလူတွေကခေါရုပ်ကျွန်းနေတယ်။ကျွန်းနေတော့ဒီခေါင်းဆောင်တယောက်တည်းကပဲပြည်နယ်တိုင်း14ခုတည်းစီကိုမကြည့်နိုင်ဘူး။မကြည့်နိုင်တော့ကိုယ်စလေးတွေလွှဲထားရတယ်။ပြည်နယ်တိုင်းဝန်ကြီးချုပ်တွေဝင်ကြီးတို့တရားနဲ့တခါဝင်ကြီးတွေဖွဲ့တယ်အဲ့ဒီမှာလေကျွန်တော်ကလေဟိုနေ့မှအားမရဘူးခင်ဗျအားမရဆိုဝင်ကြီးချုပ်တွေကကြွန့်ကျင်မှုမရှိလို့လားသူတို့ကပါပဲအာဏာရပြီးတော့တာဝန်ကိုမကျိုးနေမှာကြီးဝမထမ်းဘူးလားဆိုတာလေးပေါ့လေအဲ့ဒါကြောင့်ဟိုအောင်မြင်တဲ့လောက်မအောင်မြင်ဘူးလို့ကျွန်တော်ထင်ပါတယ
်အကြီးချင်းလည်းရှိတာလားမရှိတာလားဆိုတာလည်းပါတာပေါ့နော
်အကြီးချင်းပါပေါ့ခင်ဗျဟုတ
်ကဲ့
ဆိုတော့တခါကကျွန်တော်တို့ကိုယ်တိုင်အစည်းအဝေးသမားဆိုတယ်ဘာလို့ဒါကြီးမလုပ်ကြဘာလို့ဒါကြီးမလုပ်လဲဆိုတာဟိုမေးဝန်းထုတ်เสียရဖြစ်တယ်လေဖြစ်တော့တာဝန်ရှိတဲ့လူတွေကဒါတွေမသိလို့လားအရေးချင်းမရှိတော့လားဆိုတာတစ်ပိုင်းနောက်တစ်ပိုင်းကဟိုရင် corruption တွေဥစ္စာဝင်နေတယ်ကြားပါဘူးအဲ့ဒါတွေကလည်းတော်တော်ဆိုးဝါးနေသေးတယ်လို့ကျွန်တော်ထင်ပါတယ်အခုတမနာကိုယ်တိုင်ဟိုရင်မအခုတမနာကြီးတက်လာတော့မှဒီလှုပ်ရှားမှုလေးတွေအဂတိတိုက်စားမှုဖွဲ့ရတယ်လှုပ်ရှားလာတော့မှဒီနေ့တိုင်းနေဒါပေမဲ့တမရကိုယ်တိုင်အဲ့လောက်ထိအောက်ကိုလောက်အောင်ဆိုဝင်ကြီးချုပ်တွေပါလောက်နေလားဒီနေ့တိုင်းရောက်ဝင်ကြီးချုပ်တွေအဲ့လိုပါလေကျွန်တော်အဲ့လားအဲ့တူချက်တည်းကြောင့်ကျွန်တော်တိုင်းကြီးကတိုးတက်အောင်မတိုးတက်သေးဘူးလို့ကျွန်တော်မြင်ပ
ါမလေးရှားလိုနိုင်ငံမျိုးဟိုအရှင်ကောင်းကောင်းနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဆိုစောစောကဒီဆရာဦးကန်ထွန်းပြောတဲ့ဒီစီးပွားရေးအခြေခံမူနှစ်ခုပေါ့နော် principle နှစ်ခု
ဟုတ်ကဲ့ဟုတ်
ဒါပဲကြည့်မလားကျွန်တော်ဒါမှမဟုတ်တခြားဘလို့နည်းနဲ့များမြန်မာနိုင်ငံအနေထားနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုဘလို့များကျွန်တော်တို့ချိတ်ကပ်လို့ရနိုင်မလဲထပ်ပြီးတော့အချိန်တိုးပြီးတော့မြန်မြန်လုပ်နိုင်အောင
်သူ joint venture တွေပေါ့လေတိုင်းပြည်ကောင်းစားမဲ့သူအကျိုးရှိမဲ့ project တွေကိုရေးပြီးတော့တခြားတဲ့ free market ကတော့ဒီစီးပွားရေးသမားတွေကိုလှလှလှလှလှုပ်တာပေါ့လေဆိုတော့တချို့အဆောက်အုံနဲ့အင်အားတူတဲ့ကြီးတဲ့လုပ်ငန်းတွေကြတော့အစိုးရကဥဆောင်ပြီးတော့ကူညီနိုင်မဲ့နိုင်ငံကြီးတွေနဲ့ joint venture သဘောပေါ့လေအဲ့ဒါကိုဥဆောင်ပြီးတော့လုပ်တင်မယ်လို့ကျွန်တော်မြင်ပါနောက်တစ်နည်းကတော့ဟို free market ကတော့ဒီ capitalist တွေပေါ့လေအတိုင်းနိုင်ငံရင်းနှီးပုဂ္ဂလအရေးရှင်တွေရင်းနှီးသမားတွေအသေးအလက်အကြီးပေါ့လေသူဆွတ်ထားတာတည်းကိုထပ်ပြီးတော့ joint venture တွေနဲ့ပေါင်းပြီးတော့အားပေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပ
ါဘောရှိမြန်ဖျားဝန်ငယ်ရဲ့ထူးထူးကြဖြတ်ရွက်ောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မြောက်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါသလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုလာမယ့်အင်္ဂါနေ့ညဒဲဒီလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ် Pawan Suni Mimia Ludrashini Nine, Kuya telephone Namadigu, Bui Mima Bango, Judin Pipu Tame Suin, Daily Lysisin, Leto de Chima, Koyuma Pibari, Damamho Kumilu and Migon, Kuya Mi Yusarigu, Sane Pisi, Tan Fine Pisi, Bui Mima Wang Tango, Judin Pipu Talule Yawari, Bui Mima Wang Phone Namaga, Di Nitonya Nit, Don Shin Nit, Nangangali Pibio, Email Saga, Burmese Egg Bui News.com Pibari, Pawan Suni Mimia Jamadrashinu Juzo.
ကျန်အင်္ဂါနေ့ညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်မှာအပောက်ကုမ္ပဏီဟာအပောက်အက်ပ်စတိုးကိုစတင်မိတ်ဆက်ခဲ့တာဆယ်နှစ်ပြည့်သွားပါပြီအဲ့ဒီတုန်းကiOS 3
ကိုလူတွေလက်ကမချနိုင်လားအောင်ကိုအားကိုနေကြတဲ့အထက်မှာဖုန်းတွေရဲ့အက်ပ်လို့အတူကောက်ခေါ်နေတဲ့အက်ပလီကေးရှင်းတွေကြောင့်လည်းအများကြီးပါတယ်ကိုသားညိုသိလားတေချာလာကတော့ကျွန်တော်ဆိုလို့ရှိရင်ကိုသွားမယ့်နေရာလမ်းညွှန်ပေးတဲ့မြေပုံပြအက်ပ်တို့လမ်းမကားပိတ်လို့ရှိရင်လမ်းသွဲပြနိုင်တဲ့အက်ပ်တို့တော့ကျွန်တော်တို့မရှိမဖြစ်လို့လည်းမဆွေးမမောကိုသားညိုရုပ်ရှင်တွေကြည့်ကြည့်နေတဲ့ Netflix app တို့ Amazon Prime Video app တို့လည်းထည့်ပြောအောင်လေမြန်မာနိုင်ငံကပရိသတ်တွေအတွက်တော့ Viber app တို့တခြားဒီ game ကစားလို့ရတဲ့ app တွေလည်းအသုံးများကြတယ်ဗျာဒါနဲ့မဆွေးမမောက app တွေအကြောင်းစစ်တမ်းကောက်နေတာလားဗျာ
စစ်တမ်းကောက်နေတာမဟုတ်ပါဘူးApp တွေစပေါ်တာ10နှစ်ပြည့်သွားပြီဆိုတော့10နှစ်အတွင်းမှာပြောင်းလဲသွားတဲ့အခြေအနေနဲ့ App တွေပေါ်မှာလူတွေဘလောက်တောင်မှအားကိုးစရာဖြစ်လာကြလဲဆိုတာကိုလေ့လာနေတာပါလူတွေသုံးနိုင်မဲ့ App တွေ Smartphone နဲ့ထည့်သုံးနိုင်ဖို့အခမဲ့ Download လုပ်နိုင်ဝယ်သုံးနိုင်မဲ့ App Store ဆိုတာကို Apple ကုမ္ပဏီက2008 July 10ရက်နေ့မှာပထမဆုံးစမိတ်ဆက်ခဲ့တာလေအဲဒီတော့က iOS 3နဲ့ iPhone တွေအတွက်စုစုပေါင်း App 900နဲ့ဒီ Apple App Store ကို Online ပေါ်မှာစဖွင့်ခဲ့တာပဲ
အခုတော့ iPhone အတွက်တင်မဲ့ app စုစုပေါင်း2တန်းကျော်နေပြီ။ဒါက Android phone တွေထဲထည့်လို့ရတဲ့ app တွေမှာပါသေးဘူးနော်။ Apple ကုမ္ပဏီရဲ့ထုတ်ပြန်ချက်အရဆိုရင်တော့သူတို့ရဲ့ Apple App Store ကိုလာပြီးတော့ app တွေဝယ်ကြ download လုပ်ကြသူတွေကနိုင်ငံပေါင်း155နိုင်ငံကျော်ကားတဲ့
။ Software developer တွေဘက်က app အမျိုးစုံကိုတီထွင်နိုင်အောင်လို့ Apple App Store ကလမ်းဖွင့်ပေးခဲ့တာလို့ပြောရင်မမှားဘူးရှင်။အခုဆိုလို့ရှိရင် smartphone တွေထဲမှာ app Pandy တီထွင်ဖို့မှတ်ပုံတင်ထားတဲ့သူပေါင်းက30လောက်ရှိနေတယ်လို့ The Verge Online သတင်းစာမှတစ်ခုထဲမှာရေးထားရရှင
်။စောစောကပြောသလိုပဲ App တွေကလည်းအမျိုးစုံကိုရှိနေတာ။နေသူတွေကလူတွေတွာလာနေထိုင်နေကြတဲ့ကိစ္စတွေကိုအထောက်အကူပေးတဲ့ App တွေမျိုးစုံရှိတယ်။ပညာရေးဆိုင်ရာအထောက်အကူပေးတဲ့ App တွေရှိတယ်။နောက်ဆုံးပြဒီစားသောက်ဆိုင်ကစားသောက်တွေမှာပေးတဲ့ App မျိုးတွေကနေပြီးတော့ချစ်သူရည်စားရှာပေးတဲ့ App မျိုးတွေအထိကိုရှိတာမဟုတ်လားဗျ။အ
ဲဒါကြောင့် App တွေကလူတွေရဲ့ဘဝကိုအပြောင်းအလဲဖြစ်အောင်လို့လုပ်နိုင်ခဲ့တယ်လို့နည်းပညာဆိုင်ရာလေ့လာသုံးသပ်သူ Omar Ekta ကပြောရရှင်။
So 10 years ago, Apple launched the App Store and kind of changed not just our economy when it comes to technology, but changed the way we think about tasks and the way we
do things. Apple company ကနေ App Store စောက်ဖွင့်လိုက်ကလေးကအရာရာပြောင်းလဲသွားတာပါ။စီးပွားရေးတခုလည်းမဟုတ်ပါဘူး။ကျွန်တော်တို့လိုအပ်မဲ့ကိစ္စတွေနဲ့ပတ်သက်လို့စဉ်းစားပြုခေါ်တဲ့ပုံစံကိုလုံးချင်သိကျင်တာတွေကိုသိအောင်ရအောင်လုပ်နိုင်တဲ့ပုံစံတွေပါပြောင်းလဲသွားတာပါ။အဲ့ဒီအတွက် App ရှိတယ်လေဆိုတဲ့အတုံးလုံးကလူတိုင်းပြောနေကြစကားဖြစ်လာပါလေ။မျော်လင့်ချက်ပိုင်းနဲ့ပတ်သက်လို့လည်းတော်တော်လေးပြောင်းလဲစီပါလေ။ကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာအတော်များများကိုဖြေရှင်းနိုင်ဖို့ App တခုတော့ရှိမှာပဲဆိုတဲ့မျော်လင့်ချက်မျိုးတွေဖြစ်လာကြပါလေ
။ App တွေကြောင့်တစ်ကမ္ဘာလုံးမှာဒီလူမှုရေးစီးပွားရေးပိုင်းမှာအများကြီးပြောင်းလဲသွားစေခဲ့တယ်လို့ Apple ကုမ္ပဏီကတော့ဆိုတယ်။ Smartphone သုံးကြသူတွေအတွက်အတွေ့အကြုံသစ်တွေအခွင့်အလမ်းသစ်တွေမျော်လင့်မထားတဲ့အခြေအနေသစ်တွေအများကြီးဖြစ်စေခဲ့တယ်ဆိုတာကတော့မမှားဘူးလို့ထင်တယ်ကိုသားညုံရ။
လူတွေနေတိုင်းလုံနေကြတဲ့အလုပ်တွေမှာပို့ပြီးတော့အဆင်ပြေလွယ်ကူသွားစေတဲ့ app တွေအများကြီးပေါ်လာတာကတော့မှန်ပါတယ်။ဥပမာ online banking app မျိုးဆိုလို့ရှိရင်ဘဏ်ကိုကိုယ်တိုင်သွားပြီးတော့တန်းစီနေစရာမလိုတော့ဘူး။ကိုယ့်ရဲ့ smartphone ထဲကနေပြီးတော့ငွေလွှဲပြောင်းလုပ်တာတို့ဘဏ်စည်းစစ်တာတွေကိုလွယ်လွယ်ကူကူလုပ်လာနိုင်တယ်။တယောက်ကနေပြီးတော့တယောက်ကိုငွေလွှဲခြင်းနဲ့ဆိုရင်လည်းမခက်ခဲပဲနဲ့လွှဲလို့ရတဲ့ဝန်ဆောင်မှု app တွေရှိလာတယ်။ဒါကဘဏ်လုပ်ငန်းနဲ့ဆိုင်တဲ့ဥပမာတစ်ခုတည်းကိုပြောတာပါ။တခြားကဏ္ဍတွေမှာလည်းပို့ပြီးတော့လွယ်ကူအဆင်ပြေလာတာတွေအများကြီးရှိမှာပါ။
App တွေကြောင့် smartphone ပေါ်မှာလည်းလုံနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်းပေါ်လာတယ်။ game လုပ်ငန်းတွေဆိုလဲကြည့်လေမြန်မာပြည်သက်တွေတည်ကြတဲ့ Pokemon Go တို့ Candy Crush တို့ Super Mario Run တို့ဆိုရင်ဘလောက်အောင်မြင်လဲအဲ့ဒီ game app တွေကို smartphone တွေပေါ်မှာ download လုပ်ယူကြသူပေါင်းကလည်းတန်ပေါင်းများစွာပဲ Candy Crush app ဆိုလို့ရှိရင် Antarctica တိုက်အပါဝင်သူတို့ app ကိုကမ္ဘာတိုက်ကြီး9တိုက်လုံးမှာရှိတဲ့လူတွေက download လုပ်ပြီးတော့ကစားကြတယ်လို့အဲ့ဒီ Candy Crush app ကိုတီထွင်တဲ့သူ Ricardo Sacconi ကပြောတယ်ချက်
ရုပ်ရှင်ရုပ်တံဖြုတ်ပြီးပိုင်းဆိုလို့ရှိရင် smartphone app တွေကြောင့်ပြောင်းလဲသွားကြတာတွေကအများကြီးပဲကိုကြည့်ကျင်တဲ့ရုပ်ရှင်ကိုလက်ကင် smartphone ပေါ်က app ကနေတဆင့်ကြည့်နိုင်တယ်ရုပ်တံ series တွေဆိုရင်လည်းသက်ဆိုင်ရာ app တွေရှိလို့ရှိရင် TV မှာပြနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ smartphone ပေါ်မှာကြည့်လို့ရနိုင်ပြီမဟုတ်လားမဆင်မြတ်မို့ရဲ့
ပညာသင်ကြားရေးပိုင်း၊ကျန်းမာရေးပိုင်းအတွက်အများကြီးအသုံးဝင်အထောက်အကူဖြစ်တဲ့ app တွေလည်းမနှဲမနှောရှိပါသေးတယ်အထူးသဖြင့်ဒီမတန်ပေမဲ့စွမ်းသူမျိုးတွေအတွက်ကိုအများကြီးအကျိုးရှိစေတဲ့ app တွေကလည်းတကယ်ကိုကောင်းတာပါ
smartphone တွေအတွက် app ဆိုတဲ့ application တွေပေါ်လာပြီးတော့စနစ်တွင်အခုပြောခဲ့သလိုပဲအကျိုးများစေတဲ့ app တွေအများကြီးထွက်လာတာမှန်ပါတယ်။တစ်ဖက်မှာလည်းလူတွေရဲ့စိတ်ဝင်စားမှုတမင်မရရအောင်လုပ်ထားတဲ့ app မျိုးတွေမတုံးရမနေနိုင်အောင်တမင်ဆွဲနေအောင်လုပ်ထားတဲ့လူမှုကွန်ရက် app မျိုးတွေနောက်တုံးတဲ့သူတွေအတွက်ထိခိုက်ညံ့တာစေတဲ့ app မျိုးတွေလည်းအများကြီးရှိတယ်လို့ထောက်ပြဝေဖန်မှုတွေကလည်းရှိသေးပါ
။ Google ကုမ္ပဏီတို့ Facebook ကုမ္ပဏီတို့မှဟိုအစောပိုင်းတုန်းကအလုပ်လုပ်ခဲ့ကြတဲ့ဒီအကြီးအကဲဟောင်းတွေဝန်ထမ်းဟောင်းတွေစုပြီးတော့မှဖွဲ့ထားတဲ့ Center for Humane Technology အဖွဲ့အားဆိုလို့ရှိရင်လူမှုကွန်ရက်တွေ smartphone တွေကြောင့်ဒီလူတွေအပေါ်မှာစိုးကျိုးတက်ရောက်စေတာကိုတိုက်ဖြတ်ဖို့ကြိုးစားပညာပေးနေကြတယ်လေ။ဤပညာပိုင်းကျွမ်းကျင်သူတွေဖြစ်တော့ဤပညာနဲ့လူတွေကိုလွှမ်းမိုးအောင်ဘယ်လိုလုပ်လို့ရတယ်လဲဆိုတာကိုသူတို့ကအသိဆုံးပါ။ဒါကြောင့်မို့လို့သူတို့ထောက်ပြနေတယ်လို့ပဲဤပညာကိုအသုံးချပြီးတော့မှဒီအကျိုးမဲ့စေတဲ့ app တွေထောင်ချီရှိနေတယ်ဆိုတာကိုလည်း smartphone သုံးတဲ့သူတွေသတိထားတဲ့နေ့မှာရရှင်။
မြန်မာစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်များအစီအစဉ်ကိုကိုသားညိုကကူညီတင်ဆက်တော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လည်နေပါတယ်အခုတော့တက်တန်ရောင်သတင်းလောကဏ္ဍပါအမှုပညာလောကကသတင်းတူတူထထွားတွေကိုမှားဤတန်နာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တက်အောင်တင်းလာမှာတော့လူခွင့်ရေးကိစ္စရက်တွေမှာအများရန်တက်တက်ကြွကြွနဲ့ဝင်ပြီးတော့စီးရုံးလှုပ်ရှားတဲ့မင်းသမီးအန်ဂျီလီနာဂျိုလီဒီတစ်ခေါက်တော့ဗင်နီဇွဲလားဒုက္ခသည်တွေအရေးပြောသွားခဲ့ပါတယ်အဆိုတော့ KT Perry ကတော့ AIDS ရောဂါတိုက်ဖျက်ရေးနဲ့လူသားချင်းစာနာဆောင်ရွက်မှုတွေကြောင့်စုရရှိသွားတာပါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတွေကိုပြပြပေးသွားပါမယ်အကျက်တဲရင်ဆိုင်နေရတဲ့မိခင်တိုင်းပြည်ကနေစွန့်ခွာလာကြရတဲ့ဗင်နီဇွဲလားပြည်သူတွေကိုလက်ခံပေးထားတဲ့တောင်အမေရိကတိုင်းနိုင်ငံတွေကိုကျေးဇူးတင်ပါကြောင်းနဲ့ဒုက္ခသည်တွေကိုစာနာထောက်ခံပါကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဂုဏ်သူဆောင်ကိုယ်စားလှယ်ရုပ်ရှင်မင်းသမီးအန်ဂျီလီနာဂျိုလီကအော်တိုဘာလ23ရက်နေ့မှာပဲပြောသွားခဲ့တာပါဟောလိဝုဒ်မင်းသမီးဂျိုလီဟာဗင်နီဇွဲလားဒုက္ခသည်တွေရေကဘာကအာယုံဆိုင်ပြီးတော့အလေးထားလာစီဖို့ဗင်နီဇွဲလားဒုက္ခသည်တွေကိုလီမာမြို့တော်မှာတွားရောက်တွေ့ဆုံအားပေးခဲ့ပါရင်ဗင်နီဇွဲလားပြည်သူနှစ်တန်းခွဲကျော်လောက်ဟာရေနံပေါ်ကျွေတဲ့သူတို့ရဲ့တိုင်းပြည်ကိုစွန့်ခွာလာကြရတာပါသမရနီကိုလတ်စ်မန်ဒူရိုလက်ထက်စီးပွားရေးအကြက်တဲတွေကြောင့်2015ခုနှစ်ကနေစပြီးတော့တတုပ်ပြီးတတုပ်ထွက်လာခဲ့ကြတာဖြစ်ပါရင်သူတို့ရောက်ရှိတဲ့တောင်အမေရိကတိုင်းနိုင်ငံတချို့မှာသူတို့ကိုအကြမ်းဖက်တိုက်ခိုက်တာမျိုးတွေကြုံနေရချိန်မှာပဲမင်းသမီးဂျိုလီကအခုလိုမျိုးခီးစဉ်ထွက်ပြောပြောကြတာပါတောင်အမေရိကတိုင်းနိုင်ငံတနိုင်ငံဖြစ်တဲ့လူဦးရေ32တန်းကျော်ရှိတဲ့ပီရူးနိုင်ငံဆိုရင်ဗင်နီဇွဲလားဒုက္ခသည်တွေကိုတရားဝင်အလုပ်လုပ်ကင်ခွင့်တွေပေးထားပါတယ်ဒါအပြင်ဒီဒုက္ခသည်တွေအတွက်အမြဲတမ်းနေထိုင်ခွင့်အထူးအစီအစဉ်ဖန်တီးပေးထားတဲ့ပထမဆုံးတိုင်းပြည်လည်းဖြစ်ပါတယ်ဒါမဲ့လည်းဗင်နီဇွဲလားဒုက္ခသည်အရေးတွေက5သိန်းလောက်ထိတိုးလာပြီးတဲ့နောက်မှာတော့ပီရူးနိုင်ငံမှာလုံခြုံရေးစိုးရိမ်စရာတွေဖြစ်လာသလိုပြည်ဝင်ခွင့်ဆိုင်ရာအကန့်အသတ်တွေလည်းလုံလာခဲ့ရပါတယ်ဒါအပြင်မူလရှိထားတဲ့အမြဲတမ်းနေထိုင်ခွင့်အစီအစဉ်ကိုလည်းဖျက်တောက်လာရတာပါမင်းသမီးအန်ဂျီလီနာဂျိုလီကပီရူးသမ္မတမာတင်ဗစ်ကာရာနဲ့တွေ့ဆုံပြီးတော့ပီရူးလိုမျိုးဗင်နီဇွဲလားဒုက္ခသည်တွေကိုလက်ခံကူညီနေတဲ့နိုင်ငံတွေပေါ်မှာနိုင်ငံတကာကဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာနီးလန်းရှာပြီးတော့ဆွေးနွေးခဲ့ပါတယ်လို့ပြောသွားခဲ့ပါတယ်ရှင်။ဟောလိဝုဒ်ရုပ်ရှင်နဲ့ဂီတလောကသားတွေအတွက်နာမည်ကျော်တဲ့ Beverly Hills ရဲ့ကွက်မှာအော်တိုဘာလ18ရက်နေ့ကကျင်းပသွားတဲ့အခမ်းအနားမှာတော့အဆိုတော် Katy Perry ကို Anfas Award of Courage စိတ်နဲ့ကြံ့ခိုင်မှုစုချင်းမြင်သွားပါတယ်။ AIDS ရောဂါတိုက်ဖျက်ရေးနဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုကြီးဆောင်ရွက်ခဲ့တဲ့ပုံမှာ Katy Perry ကဒီစုချင်းမြင်ခံခဲ့ရတာပါဒီအခမ်းအနားမှာတရုတ်ဆောင် Orlando Bloom တချင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့အဆိုတော် Robin Thicke ရုပ်ရှင်တရုတ်ဆောင် Robert Pattinson နဲ့နာမည်ကျော်ဝါရင့်စူပါမော်ဒယ် Heidi Klum တို့လည်းတက်ရောက်ပါတယ်အေးစ်သုတေသနအဖွဲ့ကြီးဖြစ်တဲ့ ANFA အဖွဲ့က1985ခုနှစ်ထဲက HIV AIDS တိုက်ဖျက်ရေးဦးဆောင်ပြီးတော့လူသက်တွေကိုကယ်တင်တဲ့အဖွဲ့ကြီးဖြစ်တယ်လို့ညနေပိုင်းမှာပြုလုပ်တဲ့ဂုဏ်ပြုပွဲမှာ Katy Perry ကပြောသွားပါတယ် HIV AIDS တိုက်ဖျက်ရေးလုပ်ငန်းတွေမှာလောက်ကိုင်းနေကြတဲ့တခြားမွန်မြတ်တဲ့သူတွေအနေနဲ့အခုဒီစုကိုချင်းမြင်ခံရတဲ့အတွက်သူ့အနေနဲ့အမတန်မှဂုဏ်ယူရပါတယ်လို့လဲ Katy Perry ကဆိုပါတယ်။ HIV AIDS သုတေသနလုပ်ငန်းတွေအတွက်အလူခံပွဲကျင်းပပြီးတဲ့နောက်မှာလေးလံပွဲတစ်ခုကိုလည်းသူတို့လုပ်ခဲ့ကြတာပါ။အဲ့မှာ Katy Perry နဲ့အတူ Disney မှာတရက်တာတွားရောက်နိုင်မယ့်အစီအစဉ်ပြီးတော့တရုတ်ဆောင် Andy Garcia နဲ့အတူကောက်တီးရိုက်ကစားခွင့်ရမယ့်အစီအစဉ်နဲ့မော်နာကိုမင်းသား Albert ရဲ့အထူးဧည့်သည်တော်ဖြစ်တဲ့2019မော်နာကို E-Prix ကားပြိုင်ပွဲမှာတွားခွင့်ရမယ့်အစီအစဉ်တွေအဲ့ဒီလေလံပွဲမှာထည့်သွင်းထားပါတယ်ဒီတက်ကြရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah, oh yeah, get it on the side and bright red.
လောကကတည်င်းတူတူထထော်ရီကိုမအေးဆန္ဒကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။အခုတစ်ပတ်အစီအစဉ်မှာတော့တရုတ်နိုင်ငံယူနန်စီးပွားရေးတက္ကသိုလ်မှာမြန်မာစာအေပါမောက်ခအဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်ဖြူဖြူဝင်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပေါင်းနေတော့အဲ့ဒီအချိန်ကအမှတ်အနည်းဆုံးမေဂျာဖြစ်တဲ့မြမသာဘာသာရက်ကိုပဲရခဲ့တယ်။ငယ်လေးငယ်သေးစိတ်ထဲမှာအမှတ်အနည်းဆုံးမေဂျာရလို့ဆယ်တန်းနှစ်ချင်းမောက်အောင်ပြီမဲ့မပျော်ပဲရှက်တောင်ရှက်ခဲ့တာ။အမှတ်များပြီးမေဂျာမြင့်တဲ့တငယ်ချင်းတွေနဲ့တွေ့ရင်လည်းကိုယ့်ကိုဟဲနင်ဘာစိတ်ကူးပေါက်ပြီးမြမသာမေဂျာယူတာလဲ။ကြောက်စာတွေပါဠိတွေဖတ်ရမှာပြင်းစရာကြီးလို့ရည်တံဆွတ်ပြီးပြောတယ်။ကိုယ်ကလည်းခက်တီတီပဲပြန်ပြောလိုက်တယ်ငါကမြမသားကိုယူလာမဟုတ်ဘူးဟေးအမှတ်နဲ့လို့အနှိမ်ဆုံးမိကြကငါစီရောက်လာတာလို့ရွဲ့ပြီးပြန်ပြောခဲ့ဘူးတယ်စိတ်ထဲကတော့မြမသားကိုအထင်သေးတဲ့စိတ်ချက်တဲ့စိတ်နဲ့ပေါ့အဲ့လိုနဲ့ပထမနှစ်ကိုတက်ခဲ့တယ်အဲ့ဒီတုန်းက1988ဆယ်တန်းအောင်ရေးခင်းဖြစ်ပြီးကျောင်းသုံးနှစ်ပိတ်တဲ့အချိန်နဲ့တိုးခဲ့တော့ကျောင်းတွေပြန်ဖွင့်တဲ့အချိန်မှာနောက်ကတက်လာတဲ့အတန်းတွေထပ်ကုန်လို့သုံးလတတန်းနဲ့ဒုတိယနှစ်အထိတက်ခဲ့ရတာအမှတ်တရပါပဲခေဆူးစနစ်ဆိုးတဲ့ကပညာရေးစနစ်နဲ့တိုးခဲ့ရသူပေါ့ဒုတိယနှစ်မှာခုလိုသုံးလတတန်းနဲ့တက်ရတဲ့အတန်းတွေမှုအရင်ကလိုဂုံလူတန်းတွေပါတယ်ထားမပေးတော့ဘူးဖြစ်သေးတာအဲ့လိုသာဖြစ်ခဲ့ရင်လဲဘွဲတစ်ခုခုရပြီးရောဖြစ်ချင်တာဖြစ်သွားမှာပါရဂူဘွဲရတဲ့အထိလဲဆက်တက်ဖြစ်ချဲမှတက်ဖြစ်မှာလားဒါပေမဲ့တက်ကတော့အုတ်ချုပ်သူတွေကနောက်ဆုံးဂုံနူးတန်းကတော့ပုံမှန်အတိုင်းထားပြရမှာပဲဂုံနူးတန်းနဲ့ရိုးရိုးတန်းဆိုပြီးခွဲရမှာပဲဂုံနူးတန်းဝင်သွားမှသာ short term နဲ့တက်လာသူတွေကိုတစ်နှစ်ပြည့်တင်ကြရမယ်ကျန်တဲ့ရိုးရိုးတန်းတွေတော့6လတန်းဆက်လုပ်မယ်ဆိုပြီးဆုံးဖြတ်တော့အဲ့ဒီတော့ကတက်ကတော့ဆီယမလှလှလေးတွေကြည့်ပြီးကိုယ်တိုင်ကဆီယမဖြစ်ချင်လာတယ်အဲ့လိုဖြစ်ဖို့ကဒုတိယနှစ်မှာဂုံနူးတန်းဝင်မှဖြစ်မှာလေကုန်းလူတန်းကလည်းမြမသာဘာသာရဲ့မေဂျာကြီးပဲ၃ခုနဲ့မိုင်နာအင်္ဂလိပ်
အင်္ဂလိပ်စာနဲ့ပါဠိတစ်ခုခုဂုံနူးစုစုပေါင်းဂုံနူး၄ခုထွက်မှဝင်မယ်ဆိုပြီးတော့တတ်မှတ်ထားတော့ဆီယမဖြစ်ခြင်းဇောနဲ့ကျိုးစားခဲ့တာဂုံနူး၄ခုနဲ့ဂုံနူးရန်ဝင်သွားတယ်ဂုံနူးရန်တက်တော့ဆီယဆီယမတွေအပြောနဲ့အပြင်းစားတွေအပူစားတွေပါဖတ်မှဆက်မီးပွဲတိုင်းကောင်းကောင်းဖြေနိုင်မှဂုံနူးရန်ကနေရိုးရိုးရန်ပြန်မစင်းရမှာအမှတ်နေရင်ရိုးရိုးရန်ပြန်စင်းရမယ်ဆိုတော့အဲ့ဒါကြောက်တာနဲ့ပဲဆက်ကြိုးစားရတော့တာပေါ့အဲ့ဒီမှာပထမအဦးဆုံးဖတ်မိတဲ့စာအုပ်လေးကဘာစာအုပ်လဲဆိုတော့လန်ဒန်တက္ကသိုလ်မြန်မာစာပါမောက္ခဟောင်းဒေါက်တာလှပေရဲ့မြန်မာစာပေဧည့်ခံစရံဆိုတဲ့စာအုပ်ပါအဲ့ဒီထဲကစောင်းပါးတွေကိုစိန်ပြေနပြေဖတ်ရတာမြန်မာစာရဲ့ခက်ခဲနေနေမှုမြန်မာစာနဲ့ကဘာကျော်တက္ကသိုလ်တစ်ခုမှာပါမောက္ခဖြစ်နေတဲ့ဆရာကြီးဒေါက်တာလှပေရဲ့လန်ဒန်မြို့ကစာသင်အတွေ့အကြုံတွေကိုသိလာသဘောကျလာနှစ်သက်လာပြီးကိုအထင်သေးခဲ့တဲ့မြန်မာစာကိုလေးစားအထင်ကြီးသွားရာကနောက်ဆုံးပါရဂူပွဲရတဲ့အထိကျမ်းတွေပြုစုစာတွေလုတ်အခုမြန်မာစာမြန်မာဘာသာစကားတင်ဆရာမအဖြစ်နဲ့ပဲဆက်လက်ရှင်သန်နေစေဖြစ်လာရပါတယ်ကျမဖြူဖြူဝဲမှာတရုတ်ပြည်ယူနန်ပြည်နယ်ကုမင်းမြို့ကယူနန် University of Finance and Economics မှာမြန်မာစာဧည့်ပါမောက္ခအဖြစ်တာဝန်ထမ်းဆောင်နေသူပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့တူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးသတင်းအစီအစဉ်ချုပ်ကမှတင်ငင်ထိုက်ကပြောပြပေးပါဦ
းချင်းကုန်တိုင်းအစိုးရရုံးရှိတပိတ်စခန်းဖွင့်လိုက်တဲ့ဖူယွန်းအထယ်ချုပ်ဆက်ယုံကအလုတ်သမားတွေနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့အခုညပိုင်းမှာတွေ့ဆုံဆွေးနွေးနေကြပါတယ်အလုတ်သမားတွေဘက်ကတောင်းဆိုချက်6ချက်တောင်းထားတဲ့အထက်မှာအလုတ်ထုတ်ခံရသူတွေပြန်ခံရေးလောက်ခဒိုးပေးရေးအပါအဝင်3ချက်သဘောမတူနိုင်သေးတဲ့အကြောင်းတပိတ်အဖွဲ့ဘက်ကတင်ပြပါတယ်အလုတ်ရှင်ဘက်ကတော့အလုတ်ထုတ်ထားသူတွေကိုအုတ်ချုပ်နိုင်စွမ်းမရှိတဲ့အတွက်အလုတ်ပြန်မခတ်နိုင်ဘူးလို့ယတိပြတ်ပြောဆိုထားတာပါဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဘက်ကတော့အငင်းပွားမှုဖြေရှင်းဖို့ဥပဒေအတိုင်းဆောင်ရွက်ဖို့ပဲတိုက်တွန်းပြောဆိုသွားပါတယ်တိုင်းဆိုရအနေနဲ့တော့အလုတ်သမားတွေအလုတ်ပြန်ခန့်ပေးဖို့မဖြစ်နိုင်တဲ့အကြောင်းလည်းသူကပြောသွားပါတယ်ရန်ကုန်တိုင်းဒေသကြီးတကုန်းစိတ်ကမ်းမြို့နယ်အတွင်းကဖူယွန်းအထယ်ချုပ်စေယုံကအလုတ်သမား90လဲ30ကိုအလုတ်ထုတ်လိုက်တာကိုမကြည်နက်တာကဆက်ပြီးတော့အလုတ်သမားတပိတ်ကပေါ်ထွက်လာတာဖြစ်ပါတယ်ဒီရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တပိတ်မှအလုတ်သမားတွေရဲ့တွေ့ဆုံမှုကို VOE ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA Burmese News Facebook စာမျက်နှာမှာကြည့်ရှုနိုင်ကြပါတယ်ရှင်ခီးတယ်နဲ့လေယာဉ်အမှုထမ်း189ယောက်လိုက်ပါသွားတဲ့ Lion Air လေကြောင်းလိုက်လေယာဉ်တစ်စင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေပြန်တက်ပြီး73မိနစ်အကြာမှာပင်လယ်ထဲကိုပြတ်ကျသွားခဲ့တယ်လို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်ဌာနရဲ့ပြောခွင့်ရာဆူတိုပိုပါဝူနူဂရိုဟိုကအပြည့်စည်ဓာတ်ပုံတွေကိုတတလူမှုကွန်ရက်မှာတင်ထားတဲ့အထက်မှာတော့ရှားပွေကယ်ဆယ်ရေးအဖွဲ့ကစည်ယူထားတဲ့ပျက်စီးနေတဲ့စမတ်ဖုန်းတစ်လုံးစာအုပ်တွေခီးဆောင်အိတ်တွေလင်းရင်အပြည့်စီအပိုင်းစာတွေကိုတွေ့မြင်ကြရပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငင်ထိုက်ခြင်းညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်းမှုကကွန်ညာဝင်းအောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Vitex စောညက်ဖြစ်ပါတယ်။ VOA American အတန်မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပ
Thank you. This program has come to you from the Voice of America, Washington.